အမေရိကန်ဆိုရအထောက်ပံ့ခံသတင်းဌာနတွေဖြစ်တဲ့ VOA American တန်းနဲ့လွတ်လပ်တဲ့ဥရောပတန်း Radio Free Europe တို့ကိုအစားထိုးဖွဲ့စည်းတင်တယ်လို့ကြာတာပရိနေ Florida လူထုကိုမင်ကွန်းမှာသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။သမ္မတ Trump ကိုမကြာခဏဒေါသဖြစ်စေခဲ့တဲ့ CNN သတင်းဌာနကိုဝေဖန်ပြောကြားရင်းအမေရိကန်ပြည်ထောင်စုမှာ Radio Free Europe နဲ့ VOA တို့ရှိခဲ့ပေမဲ့အမေရိကန်နိုင်ငံအတွက်တိတ်အလုံးမဖြစ်ခဲ့ဘူးလို့ပြောကြားလိုက်တယ်လို့စစ်မှန်တဲ့သတင်းတွေကိုထုတ်လွှင့်မှုကိုပိုင်သတင်းဌာနထူထောင်တင်ကြောင်းနဲ့ CNN က American ပြည်ထောင်စုတဲ့အမေရိကန်စိုးရတယ်လို့လည်းပြောပါရယ်။သတင်းစာရှင်းလင်းပွဲတွေမှာ American နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးသမ္မတ Trump ကို VOA Imperial ဆိုင်ရာသတင်းတောက်တွေကမကြာခဏမေးခွန်းတွေမေးနေပါရဲ့နဲ့သမ္မတကအတိတ်ကာလကိုညွှန်မိဘာကြောင့်ပြောရဲဆိုတာတော့တသက်ကွယ်ကွယ်မသိကြပါဘူး။ VOA ညွှန်ကြားမှု Amanda Bennett ကတော့ကြာတာပလေးနေမှာပဲကြေညာတဲ့စောင်းထုတ်ပြန်လိုက်ပြီး VOA ဟာကမ္ဘာတစ်လွှားကသတင်းချဲ့လက်တွေကိုဓမ္မဒိတ်တန်ကြာကြာတင်ပြပြီး America သတင်းတွေကိုကမ္ဘာသိအောင်ပြောကြားနေတာဖြစ်တဲ့အတွက်အမြဲတမ်းဂုဏ်ယူနေတယ်လို့ပြောကြားလိုက်ပါရယ်။ VOA အတန်းနဲ့ထားတာကိုနာဇီတို့ရဲ့ဝါဒဖြန့်ချိမှုကိုတုံ့ပြန်ပြီးသတင်းမှန်တွေကိုပတ်လိုက်မှုမရှိတင်ပြဖို့အတွက်1942ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးအခုကဘာသာစကားပေါင်း40ကျော်နဲ့ကမ္ဘာတစ်လွှားကိုအတန်းလွှင့်နေတာဖြစ်ပါရယ်။အပတ်စဉ်နားထောင်တဲ့ပရိသတ်ကလည်းတန်ပေါင်း295တန်းကျော်ရှိနေတာဖြစ်ပါရယ်ခင်ဗျ။